ဇက်ခိုင်ဖွံ့ဖြိုးရေးပါတီဟာတိုင်ဘက်ပါတီတွေကအထူးသဖြင့်တိုင်းသာစည်းလုံးညီညွတ်ရေးပါတီရဲ့ကိုယ်စားလှယ်လောင်းတွေကိုငွေကြေးပေးပြီးရှင်ပြိုင်ဘက်နေရာကနေနှုတ်ထွက်ခိုင်းနေတယ်လို့သတင်းတွေရရှိပါတယ်။ယူရချက်ကတော့စစ်တပ်ကအငိမ့်စားယူထားတဲ့ကိုယ်စားလှယ်လောင်းတွေကိုတိုင်းဒေသကြီးတွေမှာဝင်ကြီးနေရခန့်အပ်ဖို့ဖြစ်တယ်လို့ဆိုပါတယ်။ဒီလိုပြင်ဆင်မှုတွေဟာဖြစ်နိုင်ခြေရှိတယ်လို့ရန်ကုန်တိုင်းဒေသကြီးအမျိုးသားလွှတ်တော်မဲဆန္ဒနယ်မြေကနေဝင်ရောက်ရှင်ပြိုင်မဲ့အမျိုးသားဒီမိုကရေစီအင်အားစု NDF ပါတီကဒေါက်တာမြတ်ညာနာစုကပြောပါတယ်
တိုင်းဒေသကြီးကကျွန်တော်တို့ဒီလွှတ်တော်၃ခုမှာပေါ့နော်အမျိုးသားလွှတ်တော်နဲ့ပြည်သူလွှတ်တော်ကလည်းဥရေပြည်ရေးအာဏာကိုသွားပြီးတော့တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တွေကဥချိုရေးအာဏာကိုသွားမှာပေါ့နော်အဲဒီခါကျတော့ကျွန်တော်တို့ကတော့ဒီ Democratic Forces တွေပေါ့လေဒါတွေကကျွန်တော်တို့ကအဓိကဘယ်ဟာကိုပဲထားပြီးတော့ကျွန်တော်တို့ကဝင်လာလဲဆိုတော့အချိန်အကန့်တတ်တို့ပေါ့နော်ငွေအကန့်တတ်တို့ရှိတဲ့ခါကျတော့ဥပဒေပြည်ရေးကိုပဲကျွန်တော်တို့အဓိကထားပြီးတော့ဝင်လာမြောက်အဲ့တော့တိုင်းဒေသကြီးတွေမှာကတော့ကျွန်တော်တို့ဝင်နိုင်တဲ့အင်အားအရန်နေတယ်နေတဲ့ခါကျတော့ဒီပြည်နယ်အစိုးရတို့တိုင်းဒေသကြီးအစိုးရအဖွဲ့တို့ပေါ့နော်ဒါတွေကတော့ပြည်ခိုင်ဖြိုးတော်၎င်းတိုင်းသာစီလုံးညီညွတ်ရေးပါတီရတော်၎င်းဟိုဦးစီးပြီးတော့လေဆောင်ရွက်သွားနိုင်တဲ့သဘောရှိတယ်ပေါ့နော်အဲ့မှာလေကျွန်တော်တို့ကဘာလို့တစ်ခါပြန်ကောက်ချက်ချလို့ရလဲဆိုတော့ကျွန်တော်တို့ဗိုလ်ချုပ်ကြီးမြင့်ဆွေဆိုတာတော့နော်ဗိုလ်ချုပ်ကြီးမြင့်ဆွေကဒီတိုင်းဒေသကြီးပေါ့နော်စေကြီးခနောင်တို့မှာဝင်နေဝင်တဲ့ခါကျတော့အဲ့နေရာမှာလေကွဲပြားတာတကူကတိုင်းဒေသကြီးဝန်ကြီးချုပ်များဟာနော်ဒီလွှတ်တော်ကတိုင်းဒေသကြီးလွှတ်တော်ကနေသွားမှာ ਉ ဆိုတော့ဒီပြည်နယ်ဝန်ကြီးချုပ်တွေပေါ့နော်တိုင်းဒေသကြီးဝန်ကြီးချုပ်တွေဟာသူတို့ຢာထားတဲ့အတိုင်းဖြစ်လာဖို့ chance ရှိမယ်လို့ကျွန်တော်ကတော့ထင်ပါတယ
်တနင်္သာရီတိုင်းဒေသကြီးဘက်မှာဝင်ရောက်ရှင်ပြိုင်မှုရှိတဲ့မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီရဲ့အတွေ့အမှုဒေါက်တာမင်းငွေစုကတော့သူတို့ပါတီအနေနဲ့ရွေးကောက်ပွဲမှာမှန်မှန်ကန်ကန်ဝင်ရောက်ရှင်ပြိုင်သွားမယ်လို့ပြောပါတယ
်ကျွန်တော်တို့ကတော့ဘယ်လိုပြောမလဲဆိုတော့ကျွန်တော်တို့ကအစွမ်းကုန်ကြိုးစားပြီးတော့ပြည်သူ့ကိုစည်းရုံးပြီးတော့ကျွန်တော်တို့ပြိုင်နေတာပေါ့လေနော်ကျွန်တော်တို့ကတော့တိတ်ခါရှိရှိပဲပြိုင်မှာပါဟိုရှုံးရင်လည်းတိတ်ခါရှိရှိပဲနိုင်လည်းတိတ်ခါရှိရှိပဲအတန်းနဲ့ကျွန်တော်တို့ကဒီရွေးကောက်ပွဲကိုစောင့်ပြောဆိုပါလေကျွန်တော်တိတ်ခါရှိရှိပဲဖြတ်တင်တယ
်ရွေးကောက်ပွဲကျင်းပမယ့်နေ့မှာဆရာတို့တိုင်းသားဒေသတွေဘက်မှာရောလူတို့ကထွက်လာပြီးတော့သူတို့မဲပေးကြမယ်အနေထားအဲ့လိုမျိုးတွေရောရှိလားရှင်ပြီးရင်လည်းမှန်မှန်ကန်ကန်ဖြစ်နိုင်မလားဆရာဘယ်လိုသုံးသပ်လဲရှင
်ကျွန်တော်တို့မှာ area အပြည့်ပြောရင်တော့ပေါ့လေနည်းနည်းအစွန်ပြားကြတဲ့နေရာရှိမယ်နော်ဒီလိုကတော့ဗာလဲဆိုတော့အစွန်ပြားမကြတဲ့နေရာရှိတယ်အစွန်ပြားမကြတဲ့နေရာကတော့ကျွန်တော်ထင်ပါတယ်ဟိုပြည်သူတော်တော်များများတော့မဲထွက်ပေးကြမယ်လို့ထင်ပါတယ်နော်အနေနဲ့အစွန်ပြားကြတဲ့နေရာတချို့သောနေရာတွေကဟိုလုံယုံရင်းနေသားကအဲ့ဒီဘလို့ရှိမယ်ကျွန်တော်တို့တိတ်မပြောနိုင်တဲ့ area လေးနည်းနည်းပါးပါးရှိတယ်ဟိုနည်းနည်းအစွန်ပြားကြတာပေါ့လေအဲ့လိုနေရာမျိုးကတော့ကျွန်တော်တို့မပြောနိုင်ဘူးအဲ့ဒါတော့
လက်ရှိပဲခူးတိုင်းအမျိုးသားလွှတ်တော်ကဝင်ရောက်ရှင်ပြိုင်မဲ့ပြည်ထောင်စုဒီမိုကရေစီပါတီ UDP ဥက္ကဋ္ဌဦးသိန်းထိပ်ကတော့လွှတ်တော်ထဲမှာဒီမိုကရေစီအင်အားစုတွေပါဝင်နိုင်သလောက်ပါနိုင်အောင်အတက်နိုင်ဆုံးစ조사သွားမှာဖြစ်တယ်လို့ပြောပါတယ
်။ဟုတ်ကျွန်တော်တို့ကအခုသွားမယ့်ဟာကဒီ2008မှာကျွန်တော်အများကြီးမကြိုက်တဲ့အတွက်ကြောင့်မလို့2008ကိုကျွန်တော်တို့က2008နဲ့အဲတချို့ရာကြီးကြတော့ကျွန်တော်တို့ပြန်ပြီးတော့ဟိုအခြေပြုယူတိုက်ရမယ့်ဟာတွေလည်းရှိတယ်ဗျ။သူတို့ကတော့ဂျိုးတင်ဆောင်ရွက်တာတွေရှိကောင်းရှိပါလိမ့်မယ်။အဲဒါပေမဲ့လည်းအဲ့ဒီသူတို့ဘက်ကသူစိတ်ကူးရင်ပြီးတော့ပဲအဲသူတို့လုံနိုင်တဲ့ဟာမျိုးသူတို့တွက်တာဖြစ်ပါလိမ့်မယ်ကျွန်တော်တို့ရေကောက်ပဲတကူမှာဒီပြည်သူလူကနေပြီးတော့ဆန္ဒပြုတဲ့လူတွေကျွန်တော်တို့နိုင်သွားလို့ဒီတွက်တော်ရောက်လို့ရှိရင်ဒီဟာကိုသူတို့ဆောင်ရွက်နိုင်တဲ့အားမရှိအောင်ဆောင်ရွက်နိုင်ခွင့်မရှိအောင်ကျွန်တော်တို့ဘက်ကတော့အဲဆောင်ရွက်ရမှာပဲအဲ့ဒီဆောင်ရွက်မှုတို့ကလည်းကျွန်တော်တို့ဘက်ကနေပြီးတော့အဲ့လိုဆောင်ရွက်နိုင်တဲ့အင်အားတကူကိုကျွန်တော်တို့ကဟိုတွက်တော်ရောက်အောင်ကျွန်တော်တို့စ조사ရမှာအဲ့ဒါလေပြည်သူလူတွေကအဓိကကြပါလိမ့်မယ်ခင်ဗျာ
RFA ကစုံစမ်းရရှိတဲ့သတင်းအချက်တွေရဆိုရင်ပဲခူးတိုင်းဒေသကြီးဇီးကုန်းမြို့နယ်မဲဆန္ဒနယ်အမှတ်1မှာဝင်ရောက်ရှင်ပြိုင်မဲ့နိုင်ငံသားဝင်ကြီးဦးညံဝင်းကိုပဲခူးတိုင်းဒေသကြီးဝင်ကြီးချုပ်မန္တလေးတိုင်းဒေသကြီးပြင်ဦးလွင်မြို့နယ်မဲဆန္ဒနယ်အမှတ်1မှာဝင်ရောက်ရှင်ပြိုင်မဲ့ဒုဗိုလ်ချုပ်ကြီးရဲမြင့်အငိမ့်သားကိုမန္တလေးတိုင်းဒေသကြီးဝင်ကြီးချုပ် ARD တိုင်းမှာကျတော့ဒီတတော်ရေးရဝင်ကြီးနေရာမှာတာဝန်ထမ်းဆောင်နေပြီးအင်ကပူမြို့နယ်ရဲ့မဲဆန္ဒနယ်အမှတ်1ကနေဝင်ရောက်ရှင်ပြိုင်မဲ့ဦးသိန်းအောင်ကို ARD တိုင်းဒေသကြီးဝင်ကြီးချုပ်တခါဒီရန်ကုန်တိုင်းအတွက်ကြတော့စိတ်ကြီးခနောင်တိုမြို့နယ်မဲဆန္ဒနယ်အမှတ်1ကနေဝင်ရောက်ရှင်ပြိုင်မဲ့အငိမ့်စားဒုဗိုလ်ချုပ်ကြီးဦးမြင့်စွေကိုရထားတယ်လို့သိရပါတယ်ရှင်